မင်္ဂလာပါမြန်မာနိုင်ငံရေးမြင်ကွင်းမှာခုတလောဖဲချိုးရောင်စုံဆက်တန်းနေတာတတိထားမိသူအများမြင်မိကြမှာပါ။ကျန်းမာရေးဝန်ကြီးဌာနမှာစစ်တပ်အရာရှိကြီးတွေကဝင်လာလို့တရားဥပဒေရုံးတွေမှာစစ်တပ်အရာရှိကြီးတွေပြောင်းလာလို့စသည်စသည်ဖြင့်အမြင်မတော်အကြားမတော်ကြုံရတဲ့အခါပြည်သူတွေကကြပြားဆရာတွေလည်းစိတ်စိတ်မနေနိုင်တော့ပါဘူး။ဖဲချိုးနဲ့ဖဲချိုးဝါရီကြားမှာဖဲချိုးခဲရောင်တွေဝင်လာပြန်ပါတယ်။အရင်စစ်အမြင့်မြေကဆိုသလိုပါပဲ။ဖဲချိုးတွေရောင်စုံနေရာရဲ့အခြေခံအကြောင်းရင်းကတော့စစ်အရာရှိကြီးများကိုနေရာကိုမနေပဲပြည်သူဌာနတွေတဲကိုနေချက်လာတဲ့အတွက်ပါပဲ။ဒီပြဿနာကြုံလာတဲ့အခါပြည်သူတိရလိုက်မိတာကအင်ဒိုနီးရှားစာရေးဆရာပါမူဆက်ရဲ့ဗိုလ်ချုပ်တွေဆိုတဲ့ဝိထုတော်လေးတစ်ပုဒ်ပါပဲ။ပါမူဆက်ဟာ1988က1982ခုအတွင်းဂျာမနီနိုင်ငံမှာအင်ဒိုနီးရှားဘာသာစကားသင်ဆရာအဖြစ်အလုပ်လုပ်နေပြီးမယ်။ကိုနိုင်ငံကနိုင်ငံရေးအခြေအနေကိုစိတ်ဆွဲနေပုံရပါတယ်အဲ့ဒီအချိန်အင်ဒိုနီးရှားမှာကစစ်အာဏာရှင်ခေဆူဟာတိုတမရလုံနေတဲ့အချိန်တမရကစစ်ဗိုလ်ချုပ်ဆိုတော့သူ့လက်အောက်ဗိုလ်ချုပ်တွေကမိုးကောက်နေတော့တာပေါ့နေရာတကာသူတို့ခြေသူတို့လက်စစ်အစိုးရလက်အောက်နိုင်ငံတစ်ခုထုံးစံအတိုင်းဥပဒေဆိုတာကဘဲတောင်ဘဲကန်းဆိုင်နေမှန်းမသိတိုင်းပြည်စည်းဝါးရေးကပျက်စီးခြင်းမကပျက်စီးလို့အဲ့ဒီလိုအခြေအနေတွေမြင်မိရာကဒီဝိထုတော်ကလေးရေးပြီးဂျာကာတာမှာထုတ်တဲ့ Horizon Magazineကိုပို့လိုက်ပါတယ်ဝိထုဇာလန်းကဒီလိုပါတရံရောအခါမှာဘာဆိုလားတမရနိုင်ငံတော်ကြီးရှိပါတဲ့အဲ့ဒီနိုင်ငံတော်ကြီးမှာဗိုလ်ချုပ်ဖောင်းပွားမှုကြီးဖြစ်နေပါတယ်ဘဲသွားသွားဗိုလ်ချုပ်တွေနဲ့ပြေးမလွတ်ပါဘူးအငှားကားဆရာဗစကားဆရာရုပ်ရှင်ရုံးကအလုသမားအဲ့ဒီလိုနေရာတွေအားလုံးကိုဗိုလ်ချုပ်တွေကကြီးမောင်းပိုင်စီးထားပါတဲ့ဗိုလ်ချုပ်တွေသာအဲ့ဒီလောက်နေရာတကာရောက်နေတာအဲ့ဒီနိုင်ငံမှာစစ်ဖြစ်နေလို့လားမေးပြန်တော့စစ်ရဲလို့မရှိတာဖြစ်ကြားကြလားပေါ့အဲ့ဒီလိုဗိုလ်ချုပ်တွေဖောင်းပွားနေတာကိုအစကတော့တမန်ကရှန်ကပါပဲဘယ်သူကမှအရေးမထားမိလိုက်ပါဘူးတဖြည်းဖြည်းနဲ့စိတ်ပြက်လက်ပြက်ဖြစ်လာကြတာပါဗတ်စကားမောင်းတော့အမောင်းကကြမ်းကြမ်းရမ်းရမ်းဒါရင်မကသေးဘူးမှတ်တိုင်းမှာလူတွေတပုံကြီးရက်ဆောင်နေပြီးမဲ့ကားရက်ပြီးတင်းကျင်မတင်တာဒီတော့ပြည်သူတွေကဒေါသဖြစ်ကုန်ကြတာပေါ့အစတော့ဒေါသနောက်တော့ဒေါသကအမုန်းဖြစ်လာရောဗိုလ်ချုပ်တွေလူသည်မလှစ်လူရှုထားတဲ့တမန်ကြီးကိုပါအမုန်းကူးကုန်ပါတယ်နောက်ဆုံးတော့မယုံနိုင်စရာအလှည့်ပြောင်းတစ်ခုဆန်းဆန်းကြဲကြဲဖြစ်သွားပါတယ်အဲ့ဒါကတော့သွေးတစ်စက်မကြဘဲပြည်သူတွေကအာဏာသိမ်းယူလိုက်နိုင်တာပါတိမ်ပြီးတာနဲ့တမရအပါအဝင်ဗိုလ်ချုပ်တွေကိုအကုန်ဖမ်းလိုက်ပါတယ်ဖမ်းပြီးမယ်အစိုးရသည့်လူမှုတမရကဗိုလ်ချုပ်တွေကိုသူ့သဘောနဲ့သူအပြစ်မပေးခြင်းဘူးဒီမိုကရေစီနှီးကြဖြစ်ခြင်းနဲ့ပြည်သူတွေကဆုံးဖြတ်မှာကိုလိုလားတယ်ဒါနဲ့ပြည်သူဆန္ဒသိရအောင်စာစီစာကုန်းပြိုင်ပွဲကြီးတစ်ခုစီစဉ်လိုက်တယ်ဗိုလ်ချုပ်မိသားစုတွေကလွဲရင်ဘယ်သူမဆိုဝင်ပြိုင်ခွင့်ပေးတယ်စီကံချက်တစ်ခုပဲထားတယ်အဲ့ဒီစီကံချက်ကစာစီစာကုန်းမှာဝက်ကြတစ်ခုထည့်မပိုရဆိုရဲစီကံချက်ပါပဲနောက်ပြီးစာစီစာကုန်းကောင်းစင်ကဗိုလ်ချုပ်တွေကိုဖယ်ရှားတဲ့နေရာမှာလူလိုသူလိုဘယ်လိုကြင်ညာတင်တယ်လဲတဲ့ပြည်သူတွေစီကလာလိုက်ကြတဲ့စာစီစာကုန်းတွေဆိုတာထင်ထားတာတဲ့အများကြီးပူပါတယ်ဒီတော့ရွေးထုတ်ရတာပေါ့နောက်ဆုံးစကားတင်ဆယ်ပုတ်ကြံပါတယ်ဒီဆယ်ပုတ်ထဲကဘယ်ဟာကိုစုပေးမလဲစဉ်းစားရမှာပွင့်လင်းမြင်သာမှုရှိစေခြင်းပါတယ်ဒီတော့ပြည်သူတွေသိအောင်ကြင်ညာပါတယ်အကြံပေးချက်စာရေးစာကုန်းတွေကတယောက်တစ်မျိုးပေါ့အဲ့ဒီခေတ်အဲ့ဒီကာလအင်ဒိုနီးရှားဗိုလ်ချုပ်ကြီးတွေကလည်းမြေသိမ်းညာသိမ်းအိမ်မြေအစုအစောင်းဝါသနာကြီးပုံညာပါတယ်အကြံပေးစာထဲမှာမြေယာဖော်ထုတ်နိုင်အောင်စိုက်ဘေးရီးယားပို့တင်ပါသည်လို့ဆာဟာရတဲကန္နာရပို့တင်ပါသည်လို့အင်ဒိုနီးရှားနိုင်ငံထဲမှာမတီးမထွင်ရသေးတဲ့တောတွေအများကြီးရှိနေတော့အဲ့ဒီတောတွေတဲထုတ်တင်ပါသည်လို့ဒါပြင်ပြီးနှစ်နံပေးတင်ပါသည်လို့မြတ်ဝင်ရိုးစွန်ပို့တင်ပါသည်လို့လို့အကြံပြုချက်တွေပါပါတယ်ဗိုလ်ချုပ်တွေကိုပြည်သူတွေမြစ်တာပို့နေတဲ့ကိုအတိုင်းသာကြားလိုက်ရပါတယ်ဒါရီဖော်ပြပြီးနောက်မှာတော့ဝိထုရေးဆရာပါမှုဆက်ကစာရေးတဲ့အတတ်ပညာကိုသုံးလိုက်ပါတယ်အဲ့ဒီစာရေးစာကုန်းဆယ်ပုတ်ထဲကဘဲစာရေးစာကုန်းအနိုင်ရသွားလဲရှင်းရှင်းလင်းလင်းမသိပါဘူးတဲ့သူသိတာကအခုသူ့ဝိထုဖတ်ပြီးချိန်ဘာဆိုလားနိုင်ငံတော်ကြီးကိုသွားကြည့်မယ်ဆိုရင်ဗိုလ်ချုပ် စုလို့တကောင်တမီမှမတွေ့ရတော့တဲ့အချက်ပါပဲတဲ့ဇလန်းကဒါပါပဲဒီဇလန်းတူတူလေးမှာပဲသူ့တိုင်းပြည်ပေါ်ထားတဲ့သူ့စေတနာကိုပမှုဆက်အသေးချာပြနိုင်လိုက်ပါတယ်သူ့တိုင်းပြည်ပေါ်လို့ဆိုရမှာတိုင်းသူပြည်သားလူလူလူတန်းစားတက်တက်ကိုသာမဆိုလိုပါဘူးတိုင်းပြည်အုပ်ချုပ်ဘိုးလုံးနေတဲ့သမရာကြီးစုဟာတုံနဲ့တကွနောက်လိုက်နောက်ပါကြံပေါ်ကြံဘက်တွေအပေါ်ကိုပါစေတနာထားတာပါပြည်သူပြည်သားတွေကိုချဲလဲခြင်းတိုင်းချဲလဲဘိုးကြခြင်းတိုင်းဘိုးကြပြီးမှခန်းစားရတဲ့စီစိမ်အဲ့ဒီစီစိမ်မှာနေမျောနေတဲ့စစ်အရာရှိတွေကိုလှုပ်နှိုးပေးဖို့ကြိုးစားထားပါတယ်အဲ့ဒီစီစိမ်ကိုပဲတွေ့တာနေမလားပြည်သူတွေရဲ့အချစ်ကိုပဲရအောင်အားထုတ်မလားစဉ်းစားခွင့်ပေးတာပါပဲပမှုဆက်ကတော်တော်တိုးတိုးသိသိနိုင်တဲ့စာရေးဆရာပါဘယ်နိုင်ငံရေးပါတီအဖွဲ့အစည်းမှမှသူမပါပါဘူးလက်ဝဲလက်ရာနိုင်ငံရေးအယောင်မဆိုးပါဘူးနိုင်ငံရေးနဲ့ဝေးဝေးနေတယ်လို့လည်းကြွေးကြော်တတ်ပါတယ်အခုဒီဝိထုမှာအင်ဒိုနီးရှားလို့နိုင်ငံနာမည်မထည့်ပဲဘာဆိုလားသမရနိုင်ငံတော်လို့နာမည်ပေးတာနဲ့ပတ်သက်ပြီးသူ့ကိုမေးတဲ့အခါ"အိုးအင်ဒိုနီးရှားဆိုပြီးတရရေးလိုက်ရင်အဲ့ဒီတုန်းကပြဿနာတွေတက်ကုန်မှာပေါ့"လို့ဆိုပါတယ်။တရမေးလိုက်လို့သူ့ဝိထုတန်ဖိုးတက်လာတယ်လို့လည်းသူကယုံကြည်ပါတယ်။တရသားရေးခဲ့ရင်သူ့စိတ်ကူးသူ့အမြင်ကအင်ဒိုနီးရှားကွက်ကွက်ကလေးသာဖြန့်ကျက်ရာရောက်မယ်။အခုလို့ဆိုလိုက်တော့ဝိထုမှာပါတဲ့ပြဿနာဟာနိုင်ငံတကာပြဿနာရဲ့လို့ဖြန့်သွားချဲ့သွားနိုင်ပါတည်းသူပြောတာခက်ဟုတ်ဟုတ်ပါပဲအခုဆိုရင်ကိုယ်နိုင်ငံပြည်ထနာကိုစင်ကျင်ရင်ကသူဝိထုတို့ကိုကိုယ်တိုင်ပြည်တရိယာမိပြီမဟုတ်လားစပီမြင့်ပြီးလူမျိုးတင်ပါစီ